ဒီနေ့တောင်ပိုင်းပြည်ဝဒေသအတွင်းမှာအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ကြားဖြစ်နေတဲ့တိုက်ပွဲတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေတယ်လို့တိုက်ပွဲတွေဟာထပ်မံပြင်းထန်နိုင်တဲ့အလားအလာတွေရှိတယ်လို့ရခိုင်တပ်ဖွဲ့ကကြေညာရေးတာဝန်ခံကပြောပါတယ်ဒေသခံပြည်သူတွေကတော့အယက်သားတွေထိခိုက်ပြီးကြေတာတွေဖြစ်တာကြောင့်ဒီလိုလောက်ရပေါ်ရှုံချကြောင်ပြောဆိုပါတယ်ဒီသတင်းကို ရွေးခေါ်ရခိုင်လက်နက်ကင်တက်အကြာမှာဒီလအစောပိုင်းကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရကဒီလ၈ရက်နေ့မှာတော့တိုက်ပွဲတွေဟာပုံမပြင်းထန်ခဲ့သလိုအရက်သားတွေပါထိခိုက်သေးကြတာတွေရှိခဲ့ပါတယ်လောလောဆယ်ဒေတာအတွင်းတိုက်ပွဲအခြေအနေကိုအေးအေးခေါ်ရခိုင်တပ်ဖွဲ့ရဲ့ပြည်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
တိုက်ပွဲကတော့ဆက်ရှိတုံးပဲဗျအဓိကဖြစ်နေတာကတော့ဖလဲဝါရဲ့အတက်ပိုက်အဲ့ဒီမောင်ဘူးတောင်တန်းရဲ့နောက်ပြီးလို့ရှိရင်တော့ဒီစမန္တလန်တောင်တန်းပေါ့အဲ့ဒီမှာဖြစ်နေတယ်မြမတမ်းတို့ဘက်ကနေဟိုအားအလုံးကြီးနဲ့ဝင်လာတဲ့တဲကြောင့်ဟိုဒီကလက်ချောင်းအဝါနမ်းမှာလည်းအဲ့မှာတိုက်ပွဲဖြစ်နေအခုဆိုလို့ရှိရင်တော့ပီချောင်းဖက်ကိုလည်းတို့ဒီဘဝတမ်းတို့ကအားတွေထပ်ထိုးလာတော့အဲ့ဒီပီချောင်းဖက်လည်းအခုတိုက်ပွဲကထပ်ပြင်းနေတဲ့အလားအလာအများကြီးရှိတယ်ဗျမြန်မာလက်ဒီနေ့နေ့လေးလိုက်လာမှာစတက်တာအခုဆိုပြီးဆိုတော့ဆင်းရဲရှိပြီ
ဒီလရှိရနေကပလဝမျိုးနဲ့နှုံဘူးကျေးရွာအနီးကလကံမြစ်အတွင်းမှာအေးအေးခေါ်ရခိုင်တပ်ဖွဲ့ကကျန်းတော်ဆက်လေတစည်းနဲ့အရက်သားဆက်လေတစည်းကိုပြစ်ကတ်တိုက်ခိုက်ခဲ့တာကြောင့်အသက်21နှစ်အရွယ်စမှုလမှုတိတ်ပံဒုတိယနှစ်ကျောင်းသားတဦးသေဆုံးပြီးအသက်80ကျော်အမျိုးသမီးတဦးအပါအဝင်အမျိုးသမီး3ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းချင်းပြည်နယ်အစိုးရကတရင်ထုတ်ပြန်ထားပါတယ်ရခိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျောင်းသားလေးတယောက်ဒေသွားတာရောနောက်ထိခိုက်တဲ့အမျိုးသမီးတွေရောကျွန်တော်တို့ကတော့လုံးဝစိတ်မကောင်းဘူးပေါ့ဗျာဒါနဲ့တစ်ဖက်ကလည်းကျွန်တော်တို့ကလွန်ခဲ့တဲ့9ရက်နေ့ကလေးကအဲ့ဒီမှာကျွန်တော်တို့ကကြေညာချက်တွေထုတ်ပြန်ထားပြီးပြီနော်အရသာတွေအနေနဲ့ဒီကလရန်မျိုးကြောင့်ရနောက်ပြီးလို့ချင်းဒီကလက်ချောင်းရနောက်ပြီးချောင်းရအဲ့ဒီနေရာတွေမှာဖြတ်သက်ဆက်လာတဲ့ဒီသွားတဲ့အခါမှာလည်းပဲဒီတီရှင်းချင်းနဲ့သွားကြဖို့ဟိုအတန်းနိုင်ဆုံးတော့ဒီအသွားလာကိုချောင်းကြည့်ကြဖို့အတွက်ကျွန်တော်တို့ကကနေတတိပိထုတ်ပြန်ချက်တွေထုတ်တံပြီးတာဖြစ်ရှင်တော့အဲ့မှာဗမာတက်မတော်ကနေလိုက်ကတင်လာတဲ့ဆက်လေမှာသူတို့ကပြေဆုံးရှိပြီးတော့လိုက်လာကြတာအဲ့တော့အဲ့ဒါကြောင့်မို့လို့ဒီလိုအဲ့လိုမျိုးဖြစ်သွားကြတာအသက်ဆက်တွေကိုဒီပုံနဲ့ဆက်လေကိုပြစ်တယ်တော့ဘာလို့အဲ့ဒါတော့မဟုတ်ဘူးက
ပလောဝဒေတာအတွင်းမှာစီးရီးကျင်းမာမှုတွေရှိနေတာကြောင့်ပြည်သူတွေခီးတွားလာတဲ့အခါသတိထားဖို့အတွက်ဒီလ9ရက်နေ့နေစွန်းနဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။တိုက်ပွဲတွေညင်တက်ပြီးခီးတွားလာတဲ့အချိန်ကိုထပ်မံကြေညာဖို့ရှိကြောင်းလည်းခိုင်တုခါကပြောပါတယ်။
အခုကတော့ဒီဓမ္မတမ်းတို့ကကနေတော့တိုင်လမ်းပေါင်း30ကျော်နဲ့နေပြီးတော့အဲ့ဒီဖိုးစီတို့ပြင်းလင်းကံမှလုံနေတော့အဲ့ဒီကြားကလမ်းမှာဒီလူတွေနဲ့ဆီးမလို့ကြဖို့ဒါကြောင့်ဆိုတော့ဒီလူတွေတခုခုဖိခိုက်မှဆိုလို့ကျွန်တော်တို့ကတည်တင်ပြီးတော့အဲ့ဒါကိုထောက်ထားတာဖြစ်တယ်။အဲ့ဒီဖိခိုက်အခြေအနေတခုကြောက်တော့ကျွန်တော်တို့ကထားပြီးတော့ဒီဆက်ကြံချက်တွေထုတ်ဖို့လို့ရှိရတယ
်။ဒီလနှစ်ရည်ကဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ပလောဝမြို့နယ်ကလဒန်မြစ်အထက်ပိုင်းကကွန်ပြင်းနဲ့အနီးအနားကျေးရွာကပြည်သူ300ကျော်ဟာနေရွှန့်ခွာပြီးတင်းရှောင်နေရပါတယ်။ဒေသခံပြည်သူတွေကတော့အခုလိုအရက်သားတွေထိခိုက်တဲ့အပေါ်ရှုံ့ချကြောင်းပလောဝဒေသကအမျိုးသားလွတ်တော်ကိုယ်စားလှယ်ဥဝေတင်းကပြောပါတယ်
။ကျင်းဘဝဥစုဖုန်ပြင်းဥစုသားမှာဆက်တော်တဲ့စိတ်ကြက်ဒီကနေ့ခါမှာအဲ့ဒီဖုန်ပြင်းကြည့်ရမှာရှိတဲ့ဒေသခံတွေအကုန်လုံးအခုဒီဟာဟောချီးကျောင်းဖုန်ပြင်းတယ်။ဒီကြားထဲမှာဒီပလောဝမြို့ရဲ့ဆက်ပိုင်းနှုံးဘူးကြီးကြီးရွာနာမှာတပ်မတော်ကတက်လာတဲ့စစ်လေကိုဒီကလက်နက်ကအဖို့ကရှင်ကိုတိုက်တော့အဲ့ဒီမှာဒီသူ3ဦးကအေးရမှာတည့်ရပြီးတော့ကျောင်းသားတည့်ရပါတော့ဆုံးသွားတာပေါ့လေအဲ့တော့ကျွန်တော်တို့တွေကဆိုင်နေကတော့ဒီအဲ့လိုမျိုးဖြစ်တဲ့ကိစ္စကိုလုံးဝဆုံးရှုံးတယ်တော့ပဲကျွန်တော်တို့ဟာဆုံးသက်တာပေါ့လေ
ချင်းပြည်နယ်ဘက်မှာစီရေးကင်းမာတွေမြင့်တက်နေချိန်မှာပဲဒီကနေ့မနက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာအစိုးရတပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တချိန်တည်းမှာတော့ရခိုင်နဲ့ပလောင်လက်နက်ကင်တပ်ဖွဲ့တွေပဝင်ဖွဲ့စည်းထားတဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FDNCC အဖွဲ့မှအပါအဝင်ဖြစ်တဲ့ဝမိုင်းလာအဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဒေသဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပတ်စံမှဆွေးနွေးဖို့ရှိနေပါတယ်